ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေနဲ့ဖေဖော်ဝါရီ26ရက်မှာတွေ့ဆုံညှိနှိုင်းခြင်းတဲ့အကြောင်းပါတီအသီးသီးကိုမနေ့ကပေးပို့ထားတာပါဒီအပေါ်မှာသဘောထားကွဲပြားနေကြပြီးပါတီအများစုကမတက်ရောက်ဘူးလို့တုံ့ပြန်ထားသလိုတက်ရောက်မဲ့ပါတီတချို့လည်းရှိနေပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်ဦးစိုးလေးကတော့ NLD အနေနဲ့တက်ရောက်ဖို့မရှိကြောင်းဗဟုပါတီရုံးချုပ်မှာဖေဖော်ဝါရီ22ရက်ကသတင်းတောက်တွေနဲ့တွေ့ဆုံရမှာပြောလိုက်တာပ
ါမတက်ပါမတက်အယောင်မတည်းဆိုဦးလေးတက်ဖို့လူမရှိဘူး။တို့ကတော့ဒါအာဏာသိမ်းထားတာလေ။အမားလည်းအတိမှန်ပြီးတို့ကလည်းအတိမှန်မပြီး
2020ပါတီစုံရွေးကောက်ပွဲရလဒ်အပေါ်ဥပဒေနဲ့အညီဖြည့်ရှင်းတာမျိုးမလုပ်ဘဲပြည်အောင်စုရွေးကောက်ပွဲကော်မရှင်နာမည်နဲ့ဖိတ်ကြားလာတဲ့အစည်းအဝေးကိုတက်ရောက်မှာမဟုတ်ဘူးလို့ပြည်သူ့ပါတီကဒီနေ့ကြေညာချက်ထုတ်ပြန်ပြီးတုံ့ပြန်လိုက်ပါတယ်။2020ထွေထွေရွေးကောက်ပွဲမှာမဲပေးခဲ့တဲ့မဲဆန္ဒရှင်တွေအထူးသဖြင့်ပထမဆုံးအကြိမ်မဲပေးခဲ့ကြတဲ့လူငယ်မဲဆန္ဒရှင်တွေကိုတံမိုးထားရတဲ့အနေနဲ့ဒီလိုဆုံးဖြတ်ရတာလို့ပါတီဒုတိယဥက္ကဋ္ဌဦးမင်းစေရာက VOA ကိုပြောပါတယ်။
မကြိုက်ရတဲ့အကြောင်းတွေမှာရုပ်ောက်ပွဲနဲ့ပတ်သက်တဲ့ရလတ်တွေပေါ်မှာကျွန်တော်ပြောဦးတဲ့ကြီးစုစွာစုစည်းမှုတွေမပြည့်ပြည့်ချင်းမှာကျွန်တော်ပြည်သူ့ပါတီနဲ့ကော်မရှင်နဲ့တိုင်းရဆက်သွယ်ဖို့ခက်ခဲရှိနေဆိုတဲ့အကြောင်းကိုသူကအဲတော့မတက်ဖြစ်တဲ့အကြောင်းဆိုလို့ရှင်းပြထားတဲ့သဘောပါခင်ဗျာ
ဗဟုကော်မတီအစည်းအဝေးဆုံးဖြတ်ချက်အရနဲ့လန်ခီအခက်ခဲအကြောင်းရွေးကောက်ပွဲကော်မရှင်အသစ်ရဲ့အစည်းအဝေးကိုမသွားဖို့ဆုံးဖြတ်ထားကြောင်းတက်အောင်အမျိုးသားပါတီအထွေထွေအတွင်ရမူမိုင်းအုံခိုင်က VOA ကိုပြောပါတယ်အလားတူပဲရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကလည်းစစ်အစိုးရခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံမှာမဟုတ်ကြောင်းသူတို့ရဲ့တရားဝင် Facebook လူမှုကွန်ရက်မှာပြောဆိုထားတာပါလူပေါင်သစ်ဒီမိုကရက်တစ်ပါတီကလည်းတက်ရောက်မှာမဟုတ်ကြောင်း VOA ကိုပြောထားပါတယ်ကချင်ပြည်နယ်ပြည်သူ့ပါတီ KSPB ပြောခွင့်ရှိသူဒေါ်တွဲဘူးကတော့အချိန်ဤအရရက်ကိုတည်နာလဲဖို့ဒီအစည်းအဝေးကိုပါတီဘက်ကသွားတက်ဖို့ရှိကြောင်းပြောပါတယ်
သူတို့ဘာပြောတယ်လဲလက်ရှိလက်ရင်းအခြေအနေပေါ်မှာသူတို့ဘလို့ကျွန်တော်တို့ပါတီတွေကိုဘာပြောချင်တယ်လဲဘာတွေဆွေးနွေးဖို့ရှိလဲဆိုတာကျွန်တော်တို့သွားမှသိမှဖြစ်ပါတယ်ပြီးဟိုဘာဘာတွေပြောမလဲဘာတွေအဲဆွေးနွေးမလဲဆိုတာကျွန်တော်တို့ကကျွန်တော်တို့ပါတီကိုသွားမှပါဝင်တယ
်စေဟုတ်ချုပ်ရေးကောင်စီကအာဏာရယူပြီးနောက်ပိုင်းတစ်နှစ်အတွင်းမှာရွေးကောက်ပွဲကျင်းပပြီးမယ်လို့ကတိပြုထားတယ်လို့အခုရွေးကောက်ပွဲကော်မရှင်ကလည်းဖေဖော်ဝါရီ26ရက်မှာလုပ်မဲ့အစည်းအဝေးမှာလည်းပါတီတွေနဲ့ဒါကိုထပ်ပြီးဆွေးနွေးဖို့ဖြစ်နိုင်ချေများတယ်လို့လည်းသုံးသပ်နေကြတာရှိပါတယ်